Illinois ပြည်နယ် Highland Park မြို့မှာဇူလိုင်လ၄ရက် American လွတ်လပ်ရေးနေ့အခမ်းအနားပွဲမှာလူခုနှစ်ဦးသေဆုံးခဲ့တဲ့ပစ်ခတ်မှုနဲ့ဆွဲချက်တင်ထားတဲ့တနတ်သမားကိုပုတ်ထူးနေ့မှာပထမဆုံးအကြိမ်ရုံးထုတ်ခဲ့ပြီးပစ်ခတ်မှုကျူးလွန်ကြောင်းဝန်ခံထားတယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်ပစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာသူ30ကျော်ပါတယ်ပစ်ခတ်မှုကျူးလွန်သူအဖြစ်တန်တရားနဲ့ဖမ်းဆီးထားတဲ့အသက်23နှစ်အရွယ် Robert Crimo ကိုတော့ထောင်ထဲကနေဗီဒီယိုကတစ်ဆင့်ရုံးထုတ်စစ်ဆေးခဲ့တာဖြစ်ပြီးအာမခံလည်းမပေးပါဘူးရုံးထုတ်ချိန်မှာ Crimo စကားအနှဲငယ်တာပြောပြီးတော့စိတ်ခံစားမှုရှိတဲ့ပုံမတွေ့ရဘူးလို့ဆိုပါတယ်ပြစ်ခတ်မှုအတွက်တနတ်သမားကတည်င်းမှတ်နဲ့ချီကြိုတင်စီစဉ်ခဲ့တယ်လို့အာနာပိုင်တွေကပြောပါတယ်ချီတက်ပွဲတစ်လျှောက်လူတွေကိုအပေါ်စီကပြစ်နိုင်အောင်လေကားသုံးပြီးတော့အဆောက်အုံခေါမိုးပေါ်တက်ခဲ့တာပါအဲ့ဒီနောက်လူအုပ်ထဲကိုတနတ်နဲ့အချက်80လောက်တွေ့ကြရပြစ်ခတ်ပြီးအမျိုးသမီးလိုဝတ်စားပြီးမှထွက်ပြေးခဲ့တာပါဒါပေမဲ့လည်းအခင်းဖြစ်ပြီးနိုင်ပိုင်အချာမှာပဲသူ့ကိုတာဝန်ရှိသူတွေဖမ်းမိခဲ့တာဖြစ်ပါတယ်မိခင်ဖြစ်သူကားကိုမောင်းပြီးတော့လွတ်မြောက်နေစဉ်နောက်ထပ်ပြစ်ခတ်မှုထပ်ကျူးလို့မဟုတ်ရည်ရွယ်ခဲ့သေးတယ်လို့လည်းအာနာပိုင်တွေကပြောပါတယ်သူရင်ဆိုင်နေရတဲ့လူတမှုခုနှစ်ခုစလုံးအတွက်အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့တက်ညာခွင့်မရဘဲထောင်နှံသက်သက်ကြာခံရနိုင်တယ်လို့ဒေတာခန်လစ်ခ်ကောင်တီရှင်းနေချုပ် Eric Rinshardt ကအင်္ဂါနေ့မှာပြောပါရယ်ဒီဆွဲချက်တွေဟာ Mr. Crimo ရင်ဆိုင်ရမယ့်ဆွဲချက်အတော်များများတဲ့ကပထမဆုံးဆွဲချက်တွေဖြစ်ပြီးတော့ထိခိုက်ခဲ့ရသူတဦးချင်းစီကဆွဲချက်ပေါင်းဒါဇင်နဲ့ချီတိုးလာနိုင်စရာရှိတယ်လို့လည်းပြောပါရယ်